လူမငယ်ရေးရှိတော်ဟာရှာနိုင်ငံများတင်အာဆီယံအရေးပေါ်စီဝေးခေါ်ယူမဲ့အစီအစဉ်ပြီးဆုံးတဲ့အချိန်ထိမလေးရှားရောင်မြန်မာနိုင်ငံသားတွေနေရပြန်ပို့ရေးဆိုင်းငံ့ထားဖို့မလေးရှားအာဏာတွေဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းငငယ်ရေးချက်တွေနဲ့ပတ်သက်လို့အာဆီယံအသင်းထဲမှာအရေးပေါ်စီဝေးချင်းပေါ့ကိုအဆိုပြုထားတဲ့အစီအစဉ်နောက်ပိုင်းအထိမြန်မာနိုင်ငံသားတွေနေရပြန်ပို့နေရတွေကိုဆိုင်းငံ့ထားဖို့ပထူးလေးကဆွေးရဖွဲ့စီဝေးမှာတင်ပြခဲ့တဲ့အကြောင်းဆိုတော့တိုင်ဝမ်နဲ့နီးစပ်သူတွေကိုကိုကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်တာပါမြန်မာနိုင်ငံမှာဖေဗူလာ1ရက်နေ့ကအရသာဆူရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးသတင်းပတ်နေငယ်တွင်မှာပဲမလေးရှားရောက်မြန်မာနိုင်ငံသားတစ်ထောင်ကျော်ကိုမြန်မာပြည်တပ်စစ်တမတွေနဲ့နေရပြန်ပို့လိုက်တဲ့အတွက်လူခွင့်ရလူရှားသူတွေကြောင့်စိုးရိမ်မှုတွေလည်းဖော်ပြခဲ့ပါတယ်လူမှုကြီးကြပ်ဥပဒေနဲ့ဖမ်းဆီးခံထားသူတွေအပေါင်းမြန်မာနိုင်ငံသားတွေကိုတရားရုံးကနေရပြန်မပို့ဖို့ဆုံးဖြတ်ထားတဲ့ကြောင့်ပါပဲမလေးရှားအနာမဏီကအစီအစဉ်တန်းပြန်ပို့လိုက်တဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်နေတာပါ။နေရပြန်ပို့ခံရသူတွေထဲမှာမြန်မာနိုင်ငံရောက်ရင်အပြစ်သေးရယူခံရမယ့်အန္တရာယ်ရှိသူတွေနဲ့အရွယ်မရောက်သေးသူတွေပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြန်မာအနာမဏီကတော့မလေးရှားရောက်မြန်မာတွေကိုနေရပြန်ပို့နောက်ထပ်စစ်သည်မော်တွေဆင်လုခွင့်ပြုဖို့အကြောင်းကြားထားတယ်လို့လည်းတာဝန်ရှိသူတွေနဲ့နီးစပ်သူတွေကိုကူကပ်ပြီးတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစန့်ကျင်သူတွေပေါ်လူမျိုးတစ်ဖက်ဝင်တွေကအကျဉ်းဖက်နေနေမှုတွေကြောင့်တည်ချေထိခိုက်မှုတွေနဲ့ဖမ်းဆီးမှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံလည်းဖွင့်ဖြစ်တဲ့အာဆီယံအသင်းကအရေးပေါ်စီဝေးခေါ်ဖို့အလဲကျဥစ္စာဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းမှာပဲတိုက်တွန်းထားတာပါအင်ဒိုနီးရှားနိုင်ငံရဲ့တိုက်တွန်းချက်ကတော့မလေးရှားနိုင်ငံကလည်းထောက်ခံထားပါတယ်ခင်ဗျာ